မေရိကန်သမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ညကပထမဦးဆုံးကြင်ပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာညွှန်မှန်းချက်တွေအောင်မြင်မှုတွေချပြခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းပြီးစီအန်ကလူလူစစ်တမ်းအမြင်ကောက်ရင်ယူခဲ့ရမှာတော့ကြီးစုသူတွေနှိပါးကနှိမ့်ချကြတာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနယ်ပယ်တွေကမှတော့လူဝင်မှုကြီးကြပ်ရေးအစီအစဉ်အတွက်နဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအတွက်ထိခိုက်နစ်နာစေနိုင်တယ်လို့တုံ့တတ်ကြရှိပါတယ်။အကြောင်းဆိုဒေါ်လာလတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
သမတ်တတနှစ်ပြည်မှာပထမဦးဆုံးကြိမ်ပြောကြားတဲ့သမတ်ထရမ့်ရဲ့တနင်္ဂနွေနေ့ပါကြာမိကုတ်မှာနိုင်ငံကြီးညွှတ်ဖို့စီးပွားရေးအကောင့်ဖို့နဲ့လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ဖို့ပြီးနိုင်ငံခြားရေးမူဝါဒတွေကိုချပြခဲ့ရမှာ CNN သတင်းဌာနကစစ်တမ်းကောက်ခံခဲ့ရမှာကြီးစုသူ48ရာခိုင်နှုန်းနီးပါးကအပြစ်သဘောဆောင်တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်94ရာခိုင်နှုန်းတို့ကသမတ်ရဲ့မိကုတ်မှာဥစားပေးချက်တွေကမှန်ကန်တယ်လို့ဖြေကြားခဲ့ပါတယ်။60နှစ်ရာခိုင်နှုန်းကသူ့ရဲ့ policy တွေဟာနိုင်ငံကိုလက်မှန်ပေါ်ရောက်စေတယ်လို့ရှုမြင်ကြောင်းလည်းဖြေကြားခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့ဖြေကြားသူ10ဦးနဲ့2ဦးကတော့သမ္မတဦးအိမ်နဲ့တာဝန်ကိုသူ့အနေနဲ့လုပ်နိုင်စွမ်းရှိတယ်လို့မယူဆကြဘူးလို့ဖြေကြားခဲ့တယ်လို့ဆိုပါတယ်။သမ္မတ Trump ပြောကြားတဲ့မိကုတ်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ဒီမိုကရက်တီရော Republican တစ်ပါတီစုံလို့ကပါသဘောတူညှိနှိုင်းခဲ့တဲ့27ရာစုခေတ်ကလူဝင်မှုကြီးကြပ်ရေးကိုအတည်ပြုပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ
် In recent months my administration has met extensively with both Democrats and Republicans to craft a bipartisan approach to immigration reform.Based on these discussions,
ကြာသေးမီကလည်းသင်ကကျွန်တော်အစိုးရဟာဒီမိုကရက်တီရော Republican Party ဝင်တွေပါတွေ့ဆုံခဲ့ပြီးတော့လူဝင်မှုကြီးကြပ်ရေးပြုရင်ပြောင်းလဲတဲ့နည်းလမ်းကိုနှစ်ပါတီညှိနှိုင်းခဲ့ပါတယ်။ဒီဆွေးနွေးမှုတွေပေါ်အခြေခံပြီးမျှတာတဲ့အပေးယူလုပ်ခဲ့ပြီးတော့လွှတ်တော်တွေကိုအသေးစိတ်အဆိုပြုချက်တင်သွင်းခဲ့ပါတယ်။ဘေးပါတီကမှလူကျင်နာအလုံးမရခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလူအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုတော့ထည့်သွင်းထားပါတယ်။အဲ့ဒီအစီအစဉ်မှာမန္တန်ကြီး၄ရက်ရှိပါတယ
်။တမန်ချပြခဲ့တဲ့မန္တန်ကြီး၄ရက်နဲ့ပတ်သက်လို့ Indiana Police အခြေစိုက် PACI ကမြန်မာအမေရိကန်လူအဖွဲ့အစည်းဥက္ကဋ္ဌဒေါက်တာရိုဒင်းဂါကအခုလိုတုံ့ပြန်ခဲ့ပါတယ်
။ကျွန်တော်ဗမာပြည်သားတွေအနေနဲ့တိုက်ရိုက်ပြီးတော့ဆက်နွယ်မဲ့ဟာကတော့သူ့ရဲ့ Immigration Reform Package ပေါ့နော်။ဒီလာမဲ့သူ့ဘက်အနေနဲ့သူ့အစိုးရတမရနေဒီဖတ်တော်ကိုတင်ပြဖို့ရှိတယ်ဒီဥပဒေပြုဖို့အဲဒီဥပဒေပြုဖို့မှာမေအမေရိကန်ပြည်ထောင်စုဝင်လာတဲ့ဒီ immigrant တွေအကိစ္စကိုသူတင်လာရှိတယ်အဲဒီမှာသူကတော့မိကွန်းထဲမှာပီလာ၄ခုပေါ့နော်တိုင်ကြီး၄ခုအဆိုပြုချက်၄ခုပေါ့နော်သူအဆိုပြုမယ်လို့ပြောပါတယ်နံပါတ်၁ကတော့ဒီနံပါတ်၁နဲ့နံပါတ်၂ကတော့ကျွန်တော်တို့ ਨੇဒီနယ်နိုင်ငံသားတွေနဲ့တော့တိတ်တော့မပတ်သက်ဘူး။နံပါတ်၁ကတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မက္ကဆီကိုကနေလာတဲ့ကလေးဘဝနေဝင်လာတဲ့လူတွေ1.8%လောက်ကို citizen ကြနိုင်ဖို့သူပေးမယ်ဆိုတဲ့ဟာနံပါတ်၂ကတော့ဒီနယ်ဆက်ချန်စီယူကာဖို့ဒါလုံးလုံးချုံလို့ဖို့ပြောပါတယ်နံပါတ်3နဲ့နံပါတ်4ဟုတ်ပါတယ်ကျွန်တော်ဗမာတီသားတွေနဲ့တက်ရိုက်နဲ့ဒီပါပက်ဆိုင်ပါတယ်နံပါတ်3ကတော့ DV လို့ခေါ်တဲ့ Visa Green Card ကံစားမယ်ပေါ့နော် Visa Lottery ကိုသူပိတ်ပြစ်မယ်လို့ပြောပါတယ်အဲ့ဒါကိုဖလွတ်တော်အစုတင်မယ်လို့ပြောပါတယ်တစ်နှစ်ကိုလူ9ပေါင်းလောက် DV နဲ့ဝင်လာတာဖြစ်ပါတယ် American ပြည်ထောင်စုကိုအဲ့ဒါမြန်မာနိုင်ငံသားတွေလည်းအများကြီးဝင်ရောက်တာရှိခဲ့ပါတယ်ရှိနေသေးပေါ့အဲ့ဒီဟာတွေအခွင့်အရေးပိတ်သွားမှာဖြစ်တယ်။နံပါတ်၄အချက်ကတော့အမှန်တန်ရေးကြည့်ပါလေ။အဲ့ဒါတော့ chain migration လို့ခေါ်တဲ့ဟာသူပိတ်ချင်မယ်လို့ပြောတယ်။ chain migration ဆိုတာကအမေရိကန်ပြည်ထောင်စုကိုတနည်းနည်းနဲ့ refugee ဖြစ်ဖြစ် DV ပေါက်လို့ဖြစ်ဖြစ်မြန်မာနိုင်ငံသားတွေရောက်လာမယ်။အဲ့ဒါရောက်ပြီးလို့ green card citizen ရလို့ရှိရင်သူ့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လို့ရတယ်။အဲ့ဒီဟာကိုသူပိတ်ချင်မယ်လို့ပြောပါတယ်။ဘာဖြစ်လို့ဆိုတော့merit based ပဲသူချိမယ်လို့ပြောတယ်ဒီ DV ကလည်းပေါ့နော် merit based ဆိုတာအင်္ဂလိပ်စကားတတ်ရမယ်အလုပ်အဆင့်တင်လုပ်နိုင်တဲ့လူဖြစ်ရမယ်အဲ့လိုပြောပါတယ်ဆိုတော့ကျွန်တော်တို့ အခုလက်ရှိမှာကိုယ့်ရဲ့ဆွေမျိုးတွေအဖေအမေတွေအမိကိုမောင်နှမတွေအတော်တွေအဲ့ဒါခေါ်လို့ရတော့မှာမဟုတ်ပါဘူးသူ့ရဲ့ proposal ကအထမြောက်မယ်ဆိုလို့ရှိရင်သူပြောတာကတော့ခင်ပွန်းဒါမှမဟုတ်မိန်းမနဲ့22နှစ်အောက်ကလေးတွေအဲ့ဒါကိုပဲခေါ်ခွင့်ပြုမယ်ဆိုပြီးတော့ဒါ propose လုပ်ဖို့သူပြောပါတယ်အဲ့ဒါတော့အင်မတန်အရေးကြီးပြီးတော့မြန်မာနိုင်ငံသားတွေအတွက်တိုက်ရိုက်ထိခိုက်မဲ့ဟာဖြစ်ပါတယ
်ဒီပေါင်း30အထိအမေရိကန်ပြည်ထောင်စုမှာလူမှုကြီးကြပ်ရေးပြဿနာကြီးကိုလက်လျူရှုခဲ့ကြာကဒီချိန်ဆွတ်တော်အနေနဲ့အောင်မြင်စွာပြုပြင်နိုင်စွမ်းရှိပြီးအမေရိကန်နိုင်ငံသားတွေကိုဦးစားပေးတဲ့ဥပဒေချမ်းဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးခံယူချက်တွေပြည့်ပြည့်ချာကဒီမန္တန်ကြီးလေးရပါဝင်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေချမ်းကိုအတည်ပြုဖို့လေသမရကသူ့မိကွန်းမှာဆွတ်တော်ကိုတိုက်တွန်းခဲ့ပါလေရှင်